အခြားမှာပထမဆုံးနိုင်ငံအဖြစ်စင်ကာပူနိုင်ငံက Pfizer BioNTech COVID-19 ကာကွယ်ဆေးကိုမနစ်တင်လာနေတာလက်ခံရရှိကြပါတယ်။ဗြိတိန်နဲ့ American နိုင်ငံတွေနေတူစင်ကာပူနိုင်ငံကလည်း COVID-19 ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိုပြီးခဲ့တဲ့အပတ်လုံးကခွင့်ပြုခဲ့တာဖြစ်ပါတယ်။ပထမဆုံးကာကွယ်ဆေးတွေစင်ကာပူကိုရောက်လာတာကိုတွေ့ရလို့ဝမ်းမြောက်ပြီးကြောင်းစင်ကာပူဝန်ကြီးချုပ်လီရှန်လုံးက Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။လူရင်း 9.9 သန်းရှိတဲ့စင်ကာပူနိုင်ငံမှာကနဦးစေထုတ်ခံမဲ့သူတွေထဲသူလည်းပါဝင်မယ်လို့အသက်68နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်လီကပြောကြောင်းရက်တာသတင်းတပုတ်မှာပါရှိပါတယ်။